Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်စက်တင်ဘာလ3ရက်ဗုဒ္ဓဖူးနေ့ညနေပိုင်းရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်ဒီညနေခင်းအစီအစဉ်မှကကျမစုမမရှင
်ကျွန်တော်ရောအောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးသွားမှာပါအမေရိကန်သတင်းလောက်တရက်ကိုကောင်းပြတ်ကွန်မြူလိုက်တဲ့စစ်သွေးကြွတွေကိုဒါဟာရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတရက်ဖြစ်တယ်လို့သမ္မတဥပမာကပြောဆိုလိုက်တာအီရတ်နိုင်ငံကစစ်သွေးကြွတွေကိုဆက်ပြီးတိုက်ခိုက်သွားမယ်ဆိုပြီးတော့သမ္မတဥပမာကပဲပြောလိုက်တာစတဲ့သတင်းတွေကိုတင်ဆက်ပေးမှာပါမဆုမရင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့ဒီကနေ့မနက်ပိုင်းမှာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အစိုးရနဲ့အပြည့်ရထားတဲ့ပအိုးနဲ့ရှမ်းတိုက်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာ
ပွဲဖြစ်ပွားတာသူတို့ကကျွန်တော်တို့ဒီနေရာနေပြီးတော့ဖယ်ရှားဖို့လာပြီးတော့သူတို့အဥ္ထာကြီးကိုတိုင်မှာပဲဒီစာနဲ့ဗာနဲ့ပေးပြီးတော့ပြလာတဲ့စာဖြစ်ပြီး
မကြခင်မှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေပြီးတော့ KNU ယာယီနှုတ်ထွက်ပြီးလိုက်တဲ့နောက်ပိုင်းUNFC အတွင်မှာဘလို့အခြေအနေတွေရှိနေတယ်လဲဆိုတာနဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုအရေးလျှော့ချနိုင်မှုဗီယက်နမ်နဲ့တရုတ်တို့အကြားဘလို့မျိုးဆက်ဆံရေးတွေတည်ဆောက်ဖို့ကြိုးစားနေကြပါတယ်လဲဆိုတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သတင်းတော်တယောက်ကိုကောင်းဖြတ်ကွန်မြူလိုက်တဲ့ Islamic နိုင်ငံတော်အဖွဲ့စစ်သွေးကြွတွေရဲ့လုပ်ရည်ဟာရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတရက်ဖြစ်တယ်လို့အမေရိကန်သမ္မတဥပမာကပြောဆိုပါရယ
် Whatever these murderers think they'll achieve by killing innocent Americans like Stephen
Stephen လို့အမေရိကန်နိုင်ငံသားတွေကိုတတ်ဖြတ်ပြီးသူတို့အလိုရှိတာကိုရလိမ့်မယ်လို့ယူဆနေကြတယ်ဒီအကြမ်းဖက်သမားတွေဘယ်လိုပဲယူဆဒါဟာသူတို့ရဲ့ကြာဆုံးမှုပါပဲသူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုလုပ်ရတရားကျွန်တော်တို့တွေကိုတစူးတစည်းလေးဖြစ်စေပြီးတော့အကြမ်းဖက်သမားတွေကိုစန့်ကျင်တိုက်ခိုက်ဖို့အတွက်တနိဋ္ဌန်ချထားမှုကိုပိုးပြီးခိုင်မာစေပါတယ်အမေရိကန်ကို NA ပြုခဲ့ကြတဲ့သူတွေကိုကျွန်တော်တို့မေ့မှာမဟုတ်တလို့ကျွန်တော်တို့လက်လန်းပြီးသူရဲ့နောက်တရားမျှတမှုလည်းရှိစေရမယ်ဆိုတာသူတို့သိစေရလိမ့်မယ်ဆိုပြီးသမ္မတဥပမာကပြောဆိုသွားတာပါ Soul of ကိုတက်တဲ့ဗီဒီယိုဟာအစ်စ်မှန်ဖြစ်တဲ့အကြောင်းထောက်လိုင်းရေးအေဂျင်စီတွေကသုံးသပ်ထားတယ်လို့အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောခွင့်ရ Caitlin Hayden ကပြောပါတယ်အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့ဗီဒီယိုထဲမှာမျက်နှာကိုကောင်းစော့မဲ့ဖော်ထားသူက British လေတံနဲ့အီရတ်မှာရှိနေတဲ့အဖွဲ့ဝင်တွေပေါ်အမေရိကန်ကလေကြောင်းကနေတက်ခိုင်းမှုအတွက် Soul of ကိုကွပ်မြက်ပြီးလက်တုံ့ပြန်တာဖြစ်တယ်ဆိုပြီးသမ္မတ Barack Obama ကိုတရက်ရည်ညွှန်းပြောဆိုထားပါတယ်
ဘောလ်တစ်ဒေတာကိုဆီလီယူနစ်ထမင်းဆေးလွတ်မဲ့အစီအစဉ်ကိုသမ္မတဩဘားမားကအကြေညာလိုက်ပါတယ်ယူကရိန်းနိုင်ငံမှာရုရှားရဲ့စီးရဲအရဝင်ရောက်ဆွတ်ဖက်မှုတွေနဲ့အတူဘောလ်တစ်ဒေတာနိုင်ငံတွေကိုပါရုရှားကချင်းချောက်လာနိုင်တဲ့အခြေအနေတွေကြောင့်ဒီနိုင်ငံတွေဖက်ကရပ်တည်မှုကိုပြတ်တာဖို့ကြိုးစားလိုက်တာပဲဖြစ်ပါတယ်ဗြိတိန်နိုင်ငံဝေလနယ်မှာကျင်းပမဲ့ NATO မဟာမိတ်အဖွဲ့ထိပ်သီးဆွေးနွေးပွဲမစတင်ခင်တည်းရဲ့အလို Estonia နိုင်ငံမျိုးရော Thailand မှာဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဩဘားမားကပြောသွားတာပါ NATO မဟာမိတ်အဖွဲ့ဝင်တွေအနေနဲ့မဟာမိတ်အင်အားကိုပြန်နိုင်ဖို့အတွက်ကကွေရေးဆိုင်ရာအတုံးစည်းတွေကိုခွဲဝေတာဝန်ယူကြရလိမ့်မယ်လို့လည်းသူကပြောသွားပါရယ်။ Estonia သမ္မတ Thomas Hendrik Ilus နဲ့အတူပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာ Mr. Obama က NATO အဖွဲ့ဝင်28နိုင်ငံဟာသူတို့နိုင်ငံတွေရဲ့ပြည်တွင်းအတင်းထုတ်ကုန်လုပ်မှုတန်ဖိုးရဲ့အနစ်အရာခိုင်နှုန်းကိုမဟာမိတ်အဖွဲ့ကိုပေးရမယ်လို့ကတိပြုထားတဲ့အတိုင်းဘလို့လိုက်နာဆောင်လို့လုတ်ဆောင်နေကြတယ်လဲဆိုတာ Estonia ကဥပမာပဲလို့ဆိုပါရယ် Mr. Obama ဒီကနေ့အစောပိုင်းက Estonia ကိုရောက်လာခဲ့တာဖြစ်ပြီး Estonia, Lithuania နဲ့ Lithuania နိုင်ငံတွေကသမ္မတတွေနဲ့ဒီကနေ့တနေ့လုံးတွေ့ဆုံဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပါရယ်ရှင်
Ukraine ရှိဘက်ချမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေပြစ်ခတ်ရပ်ဖို့ Ukraine သမ္မတ Petro Poroshenko နဲ့ Russia သမ္မတ Vladimir Putin တို့ကြားသဘောတူညီမှုရခဲ့ပြီလို့ Ukraine သမ္မတရုံးကသတင်းထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒေတာရင်းတိုက်ပွဲတွေကတော့ချက်ချင်းရစဲသွားနိုင်တဲ့အနေအထားမျိုးမတွေ့ရသေးပါဘူး။ပုတ်တုံးနေ့ကထုတ်ပြန်တဲ့ Ukraine သမ္မတရဲ့ညင်သာချက်ထဲမှာဖုန်းနဲ့ဆွေးနွေးမှုအတွင်းနိုင်ငံခေါင်းဆောင်တွေကရေရှည်ပြစ်ခတ်ရစဲရေးအတွက်သဘောတူညီမှုရခဲ့ကြတဲ့အကြောင်းဖော်ပြပါရတယ်။နောက်ပိုင်းမှာတော့ငြိမ်းချမ်းရေးထူထောင်ဖို့နှစ်ဖက်သဘောတူညီမှုရခဲ့တဲ့အကြောင်းယူကရိန်းသမ္မတရုံးကကြေညာချက်ကိုပြင်ဆင်ခဲ့ပါရတယ်။ဒီသဘောတူညီချက်နဲ့ပတ်သက်လို့အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။အခုလပိုင်းနေ့အတွင်းယူကရိန်းအရှေ့ဘက်မှာယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့သဘုံတွေကြား ဂျပန်နဲ့တစ်ဖက်အပြင်းထန်တိုက်ခိုက်ခဲ့ကြတာပါ။ရုရှားဘက်ကထုတ်ပြန်တဲ့တရားစီရင်ချက်တစ်ခုမှာတော့သမ္မတပူတင်နဲ့ပိုရိုရှန်ကိုတို့ကြားပြစ်ခတ်ရစိမ်းနဲ့ပတ်သက်ပြီးသဘောတူညီမှုမရရှိခဲ့ဘူးလို့ဖော်ပြထားပါတယ်။ယူကရိန်းပြည်ပခါတွေမှာရုရှားဟာပါဝင်ပတ်သက်မှုမရှိပေမဲ့ဒီပြည်ပခါတွေအတွက်ဖြေရှာဖို့သမ္မတနှစ်ဦးဆွေးနွေးနေတယ်ဆိုပြီးတော့လည်းစီရင်ချက်ထဲမှာဖော်ပြထားတာပါ။ဒီပြစ်ခတ်ရစိမ်းနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုဖို့စောလွန်သေးတယ်လို့အမေရိကန်သမ္မတဥပမာကတော့ပြောပါတယ်။အစောပိုင်းတုန်းကတော့ယူကရိန်းအရှိတောင်ပိုင်းကသွေးမြေကျသတ်ပြတ်မှုတွေရစိမ်းအောင်မစ္စတာပူတင်နဲ့မစ္စတာပိုရိုရှန်ကိုတို့တယ်လီဖုန်းကနေတဆင့်အမြင်ချင်းဖလှယ်ခဲ့ကြတယ်လို့ရုရှားသမ္မတပြောခွင့်ရကပြောပါတယ်။ဒါလို့အကြမ်းဖက်မှုတွေရစဲနေအောင်ပြေရှားဖို့လမ်းကြောင်းနေနဲ့ပတ်သက်ပြီးတော့လေသမ္မတနှစ်ဦးသဘောတူခဲ့ကြတဲ့အကြောင်းရုရှားသမ္မတပြောခွင့်ရဒီမီထရီကက်စကော့ဖ်ကပြောပါတယ်
။အမေရိကန်သမ္မတဥပမာကအီရန်နိုင်ငံထဲက IS စစ်သွေးကြွတွေကိုလေကြောင်းကအရှိန်အဟုန်နဲ့ထိုးစစ်ဆင်တိုက်ခတ်ခဲ့တယ်လို့ပြောပါတယ်။အခုအချိန်မှာတော့အဲ့ဒီအုပ်စုကိုအင်အားနဲ့သွားအောင်လုပ်ဖို့နဲ့ချေမုံလိုက်ဖို့အတွက်နိဗျူဟာရီရေးဆွဲဖို့လိုနေပြီလို့သူကဆက်ပြောပါတယ်။ဗြိတိန်နိုင်ငံဝေလနယ်မှာကျင်းပမဲ့ NATO မဟာမိတ်ထိပ်သီးဆွေးနွေးပွဲကိုအသွာအက်စတိုးနီးယားနိုင်ငံကိုရောက်နေတဲ့သမ္မတကသတင်းထောက်ကိုဆက်ပြောရမှာတော့ရက်ဆက်ကြမ်းကြုတ်ပြီးအမျိုးအမြင်ကင်းမဲ့လို့နဲ့ IS စစ်သွေးကြွတွေကိုတိုက်ခတ်ရမှာအမေရိကန်တို့ဘက်ကဆွန်းဆွန်းတမန်ဆက်ပြီးဦးဆောင်သွားမယ်လို့ဆိုပါတယ်။မစ္စတာ Obama ကသတင်းစာရှင်းလင်းပွဲမှာဆက်ပြောရမှာတော့နိုင်ငံကအတိုင်းဝိုင်းကပူပေါင်းလာရင် IS စစ်သွေးကြွရဲ့လွန်မိုးနိုင်တဲ့နယ်ပယ်တွေကိုခြုံပစ်ဖို့သူတို့ရဲ့ထိရောက်မှုတွေနဲ့ငွေကြေးအခြေအနေတွေအပြင်စစ်ရေးစွမ်းရည်တွေကိုပါထိန်းချုပ်နိုင်ပါလိမ့်မယ်လို့ဆိုပါရဲဒီအပြင်အခုအခါ IS စစ်သွေးကြွရဲ့ကိုတိုက်ခိုက်တဲ့နည်းဗျူဟာတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကပါဝင်ပူပေါင်းမှုဘယ်လောက်ရှိသလဲဆိုတဲ့အချက်ကိုသာသေချာစဉ်းစားလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသမ္မတကဆိုပါရဲဒါတွေကိုအကောင့်ထည့်ဖော်ဖို့အချိန်လိုကောင်းလိုနိုင်ပေမဲ့အောင်မြင်ဖို့သူ့အနေနဲ့ယုံကြည်ချက်ရှိတယ်လို့လည်းသမ္မတကဆက်ပြောသွားပါရဲရှင်
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေပိုတုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ချစ်ကြည်ရေးခီးစဉ်အဖြစ်ဂျာမနီနိုင်ငံကိုရောက်ရှိနေတဲ့သမရဦးသိန်းစိန်ဟာဒီကနေ့မှာဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလနဲ့တွေ့ဆုံပါတယ်။တွေ့ဆုံခဲ့ပြီးပူရဲသတင်းစာရှင်းလင်းပွဲမှာတော့ဂျာမနီဝန်ကြီးချုပ်ကမြန်မာနိုင်ငံရေးဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးအလေးထားပြောဆိုသွားသလိုမြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံဖို့နောက်တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့လည်းပြောဆိုသွားပါတယ်။
Und wir freuen uns über diesen
Dort,
wir haben über die Entwicklung in Myanmar gesprochen, genauso natürlich wie über die Aufgabe, die Myanmar im Augenblick hat, weil es die Präsidentschaft für ASEAN hat und damit auch eine große internationale Verantwortung. Wir haben uns über den Demokratisierungsprozess sehr ausführlich ausgetauscht. Deutschland möchte hier Myanmar zur Seite.
ဘာသာပြန်ကနေတဆင့်ဂျာမနီဝန်ကြီးချုပ်ပြောသွားတာပါတွေ့ဆုံဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲလုပ်ရမှာအခုခီးစဉ်အတွင်းမြန်မာဂျာမနီနိုင်ငံဆက်ဆံရေးပိုတိုးတက်လာဖို့အစီအစဉ်ရှိတဲ့အကြောင်းလဲသမရဦးသိန်းစိန်ကပြောကြားသွားပါတယ်
အာဖဂန်နစ္စတန်နိုင်ငံနဲ့ဆက်အနီးမတိမငိမ်ဖြစ်နေတဲ့လူမျိုးစုဒေသမှာလက်နက်ကင်စစ်သွေးကြွားတွေအပေါ်ထိုးစစ်ဆင်မှုကြီးရစတင်ခဲ့တဲ့ဂျွန်လာကာဆာလို့စစ်သွေးကြွားအယောက်900ကျော်ကိုတုတ်တင်နိုင်ခဲ့ပြီးပါပါကစ္စတန်စစ်သား82ယောက်လည်းတိတ်ဆုံးခဲ့ရတယ်လို့ပါကစ္စတန်ဘက်ကပြောပါရယ်မြောက်ဝါဇီဘရစ်စတန်ဒေတာမြို့ကစစ်သွေးကြွားရဲ့ထိန်းချုပ်ရေးဌာနတစ်ခုအပါဝင်အတိတ်ကမြို့နယ်တွေမှာရှိတဲ့အကြမ်းဖက်သမားတွေရဲ့အခြေဆိုင်စခန်းတွေကိုချုံမုံနိုင်ခဲ့တဲ့အကြောင်းဒီကနေ့ပုတ်ထူနေ့မှာစစ်ဘက်ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါရယ်ပါကစ္စတန်စစ်သားကြဆုံမှုမှာတော့တဝက်လောက်ဟာစစ်သွေးကြနေနေရေးထိုးစစ်ဆင်မှုတွေအတွင်းကြဆုံခဲ့တာဖြစ်ပြီးဂျန်နဲ့တဝက်လောက်ကပါကစ္စတန်နိုင်ငံတော်စစ်သွေးကြွားရဲ့တိုက်ခိုက်မှုတွေတိတ်ဆုံခဲ့ရတာဖြစ်တယ်လို့ဆိုပါရယ်ရှင်
ဂျပန်နိုင်ငံရဲ့စီးပွားရေးပြန်ကောင်းလာစေဖို့လှုပ်ဆောင်တဲ့နေရာမှာအမျိုးသမီးတွေရဲ့စွမ်းအားကိုပိုးပြီးအံ့ဝင်ခွင့်ချပြည့်အောင်ထည့်သွင်းအသုံးပြုသွားပါမယ်လို့ပြောထားတဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေကဂျပန်အစိုးရအဖွဲ့တစ်ထဲမှာအမျိုးသမီး5ဦးကိုအမိစင်းတင်သွင်းလိုက်ပါတယ်။2011ခုနှစ်ကတည်းကရှိခဲ့တဲ့ဘဲဂျပန်အစိုးရအဖွဲ့တက်မဆိုအခုအဖွဲ့ဝင်18ဦးပါအစိုးရအဖွဲ့တစ်ထဲမှာအမျိုးသမီးအရေးအတွက်ပိုများပါတယ်။အမျိုးသမီးဝန်ကြီး2ဦးပဲပါတဲ့နောက်ဆုံးအစိုးရအဖွဲ့ထဲလည်းအမျိုးသမီးအရေးအတွက်ပိုများပါတယ်။ဂျပန်မှာပိုးပြီးဆိုးလာနေတဲ့အလုပ်သမားယောနယ်မှုပြဿနာကိုဖြေရှင်းဖို့နိုင်ငံရေးနဲ့စီးပွားရေးကောင်းဆောင်မှုနေရာတွေမှာအမျိုးသမီးအရေးအတွက်30ရာခိုင်နှုန်းရှိစေချင်တယ်လို့ဝန်ကြီးချုပ်အာဘေကပြောထားပါတယ်။မန္တလေးဝန်ကြီးတရိုအဆိုနိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိဒအဆိုရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဆူဂါရိုလိုအဓိကနေရာတွေမှာတော့မစ္စတာအာဘေကလူဟောင်းတွေကိုပဲဆက်ပြီးတော့ထားပါတယ်။မစ္စတာအာဘေကိုလူကြိုက်များမှု60ရာခိုင်နှုန်းလောက်ရှိခဲ့ရာကနေ50ရာခိုင်နှုန်းပတ်ဝန်းကျင်အထိကျဆင်းသွားနေချိန်မှာပဲအခုလိုအဆိုရအဖွဲ့အပြောင်းလဲလုပ်လိုက်တာပါ။
ဒုတိယကမ္ဘာစစ်အတွင်းဂျပန်လက်အောက်ကျရောက်ခဲ့ရတဲ့တရုတ်နိုင်ငံကဂျပန်တွေလက်နက်ချသွားတဲ့69နှစ်မြောက်အခမ်းအနားဖြစ်ဒီကနေ့ကျင်းပရာမှာတရုတ်ထိပ်တန်းကောင်းဆောင်တွေတက်ရောက်ခဲ့ကြပါရယ်ဘီဂျင်းမြို့တော်ကအခမ်းအနားကိုတော့တရုတ်သမ္မတရှီကျင်းပင်အပါအဝင်ဩဇာကြီးတဲ့ Polit Bureau အမြဲတမ်းအဖွဲ့ဝင်ထိပ်ပိုင်ကောင်းဆောင်9ယောက်တို့လည်းတက်ရောက်ခဲ့ကြတာပါမဟာမိတ်တပ်တွေရဲ့အကူအညီနဲ့ဂျပန်တွေကိုအောင်နိုင်ခဲ့တဲ့နေ့ကိုစက်တင်ဘာလ3ရက်နေ့အမျိုးသားနေ့အဖြစ်တရုတ်ဥပဒေပြုလွတ်တော်အဖွဲ့ကဒီနေ့အစောပိုင်းမှာပဲသတ်မှတ်ပေးခဲ့တာပါ1932ခုနှစ်မှာတရုတ်နိုင်ငံထဲကိုဂျပန်တပ်တွေစတင်ကျူးကျော်လာခဲ့ပြီး1939ခုနှစ်မှာတော့အလုံးအရင်နဲ့ဝင်ရောက်ခဲ့တဲ့အထိဖြစ်ပါတယ်ဂျပန်တွေကျူးကျော်ခဲ့တဲ့ရှင်းနှစ်သာကာလအတွင်းသူနိုင်ငံသားပေါင်းတန်း20ကျော်တည်ဆုံခဲ့တယ်လို့တရုတ်တို့ဘက်ကခန့်မှန်းပါတယ်ရှင
်ဘိုးတပူးနဲ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီနေ့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးပါမယ်။နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အစိုးရနဲ့အပြည့်ခတ်ရဲစဲထားကြတဲ့ပအို့နဲ့ရှမ်းတပ်ဖွဲ့တွေအကြားဒီကနေ့မနက်ပိုင်းမှာတိုက်ပွဲ2နာရီကြာဖြစ်ပွားခဲ့ပါတယ်။ဒါဟာအပြည့်ခတ်ရဲစဲထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားပထမဆုံးဖြစ်ပွားတဲ့တိုက်ပွဲဖြစ်တယ်လို့တိုက်ပွဲအတွင်းမှာတော့ထိခိုက်ကြဆုံးတာမရှိဘူးလို့သိရပါတယ်။နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးအဖြေရှာဖို့လိုလားကြောင်းကိုလည်းနှစ်ဖက်စလုံးကပြောဆိုကြပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပူအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအကြားမှာပြီးခဲ့တဲ့လာဇန်ပိုင်းကလေးကစတင်ပြီးနေမြေဆိုးမှုမှုနဲ့ပတ်သက်လို့သဘောထားကွဲလွဲခဲ့ရာကဒီကနေ့မနေ့မှာတော့ပြစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားလာတာဖြစ်ပါတယ်။ဒီကနေ့မနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုပူအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကဆက်ဆံရေးယုံတာဝန်ခံဦးခွန်မင်းသိန်းကအခုလိုပြောပါတယ်။
ပွဲဖြစ်ပွားတာသူတို့ကကျွန်တော်တို့ဒီနေရာနေပြီးတော့ဖေရှားဖို့လာပြီးတော့သူတို့ကသူတို့အဥ္ထာကြီးကိုတိုင်မှာပဲဒီစာနဲ့ဗာနဲ့ပေးပြီးတော့ပေးလာတဲ့အစားရှိပြီးခဲ့တဲ့တပတ်တော်တို့ကပေးလာတဲ့အစားတွေရှိပါတယ်ကျွန်တော်တို့လည်းမဖေတော့မဖေတော့သူတို့တက်လာတော့ကျွန်တော်တို့ထိုက်တဲ့ရင်စစ်တပ်ပွဲဖြစ်တဲ့သဘောပါလေ
မနေ့6နာရီကနေ7နာရီထိဖြစ်ပွားတဲ့ဒီတိုက်ပွဲအတွင်းမှာ PNLO ဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းပြောပါတယ်ပြီးခဲ့တဲ့လ23ရက်နေ့ကရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်က PNLO ဥက္ကဋ္ဌစီကိုစာပေးပို့ခဲ့ပါတယ်။အဲ့ဒီစာမှာတော့ပြီးခဲ့တဲ့3နှစ်ကျော်ကာလကပိုးအုပ်တပ်ဖွဲ့နဲ့ရှမ်းတပ်ဖွဲ့တွေဟာအေးတူပူမြနေထိုင်ခဲ့ကြောင်းအခုအခါ PNLO ကအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့သလိုပိုးအုပ်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုလည်းအစိုးရကသတ်မှတ်ပေးထားပြီးဖြစ်တာကြောင့်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရဲ့အုပ်ချုပ်ရေးနယ်မြေအတွင်းကဆုတ်ခွာပေးဖို့အကြောင်းကြားကြောင်းပါရှိပါတယ်PNLO ကတော့စာကိုအကြောင်းပြန်ကြားတာမရှိဘဲနှစ်ဖက်တွဲဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်။လက်တလောနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနှစ်ဖက်အကြားပဋိပက္ခဖြစ်ပွားတာကိုတွဲဆုံဆွေးနွေးအဖြေရှာဖို့လိုလားကြောင်း PNLO ရဲ့ဆက်ဆံရေးယုံတာဝန်ခံဦးခွန်မင်းသိန်းကပြောပါတယ်။
ကျွန်တော်တို့မျှော်လင့်တာကတော့ဥနယ်ဖက်အားလုံးညီညွတ်ချမ်းတဲ့နေ့နဲ့ဖြစ်စဉ်ကိုကျွန်တော်အမြဲတမ်းအကျိုးဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲသူတို့အဖွဲ့နဲ့တွေ့ဆုံဖို့မျှော်လင့်တာပေါ့လေနော
် PNLO အဖွဲ့ဟာ2012ခုနှစ်ဩဂုတ်လမှာအစိုးရနဲ့အပြစ်ခတ်ရက်စက်ပြီးတဲ့နောက်မောင်းမယ်မြို့နယ်ကဒူးကြီးဒေသမှာအခြေစိုက်ဖို့အစိုးရကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်လောလောဆယ်မှာ PNLO ကအင်အားစီမံကိန်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအဲ့ဒီဒေသမှာဆောင်ရွက်နေပါတယ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရဲ့ငြိမ်းချမ်းရေးဆွေးနွေးရေးကော်မတီအတွင်းရင်းမှုဒုဗိုလ်မှူးကြီးဆိုင်ငင်းကအပြစ်မရခင်ကလှုပ်ရှားနယ်မြေတပ်မတ်တာနဲ့မောင်းမယ်ဒေသစိုးမိုးခဲ့တဲ့အခြေအနေကိုအခုလိုပြောပါတယ်
ကျွန်တော်တို့သဘောတူညီကြတာကပေါ့ဟိုပုံလို့စီဆိုင်ပေါ့အဲ့ဒါကတူတူနေမျိုးကဒီဘက်ကျွန်တော်မောင်းလိုက်တဲ့တော့အဲ့2000တော့ကလည်းဒီဘက်ရေလာလာလက်လက်ချသွားတယ်ဒီဒီစစ်လုပ်တယ်ဆိုတော့အဲ့ချိန်မှာကျွန်တော်ဝင်သွားပါဘောကတော့ဒီလိုပြောနေတဲ့နေနေဆိုတာကကျွန်တော်နေနေပါလက်ရှိကဒါပေမဲ့ဒီ UPWC နဲ့တို့သိဆုံးဆွေးနွေးတဲ့အခြေအနေတို့တောင်းတာပေါ့အဲ UPWC ကမင်းတို့လည်းတို့ချပေးတယ်ဒါပေမဲ့ကျွန်တော်တို့ဘာမှအကြောင်းကြားခြင်းမရှိပါဘူးဒီကားထဲမှာကျတော့ကျွန်တော်တို့နားလည်မှုယူထားတာကျွန်တော်နေနေထိုင်ဝင်လာရင်အကြောင်းကြားပါလှုပ်ရှားတဲ့ခါလိုက်တူတူလှုပ်ရှားမယ်ဆိုတဲ့သဘောပေါ့ဗျာအခုနောက်ပိုင်းကတော့ဒီလိုမဟုတ်ဘဲနဲ့ကျွန်တော်တို့နေနေတဲ့တို့ဆရာနာဆောက်တယ်နောက်တခြားလူထုတရားလက်ခုနေကောက်တယ်ဆိုတော့ပြဿနာတစ်ချေးချင်းနဲ့ကြီးလာတာပေါ့
PNLO အဖွဲ့ကိုမောင်းမယ်ဒေတာကဆုတ်ခွာဖို့အကြောင်းကြားထားပေမဲ့ဒီကိစ္စကိုစီရင်နီးနဲ့ဖြေရှင်းဖို့မရှိကြောင်းလဲဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်စီရင်နဲ့ဖြေရှင်းဖို့ဆိုတော့ကျွန်တော်တို့ဌာနချုပ်ပုံကနေပဲ policy မရှိပါဘူးကျွန်တော်တို့ကဒီကိစ္စကိုအေးအေးချမ်းချမ်းနဲ့ပဲဖြေရှင်းနေပါတယ်အခုဖြစ်တာဟုတ်ပြီလဲကအစီအခံစာအတိုင်းပြင်တော့ဤကနေလုံးဝကြီးတော့ဖြစ်သွားလိုက်တဲ့သဘောပါ
ဒီမနေ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာသူတို့ဘက်ကထိခိုက်ဒဏ်ရာရတာမရှိကြောင်းလဲဒုဗိုလ်မှူးကြီးဆိုင်းငင်းကပြောပါတယ် RCSS SSA တောင်ပိုင်းနဲ့တိုက်ပွဲဖြစ်ပွားပြီးတဲ့နောက် PNLO ကနယ်မြေကိစ္စကိုပါဝင်ဖြေရှင်းဖို့ငင်းချမ်းရေးစင်တာကတဆင့်ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းစီကိုအကြောင်းကြားခဲ့ပါတယ်မြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ဒီကိစ္စကိုဆက်လက်တင်ပြထားပြီးဖြစ်ကြောင်းပြောပါတယ
်သူတို့မနေ့ကတော့ကျွန်တော်တို့ဖုန်းဆက်ပါတယ်သူပြောတာတွေမတန်းယူတော့ဘူးယူပြီးတော့ဒီဦးအောင်မင်းတို့ရှုံးတော့ကျွန်တော်တို့ပို့ထားပေးတယ်ဒီဦးအောင်မင်းတို့အနေနဲ့ဒီပြည်ထောင်စုကိုသဘောရင်းမှာပဲအင်းနဲ့ပေးနေတယ်လို့ထင်ပါတယ်
လက်ရှိရှမ်းတပ်ဖွဲ့နဲ့ပိုးတပ်ဖွဲ့အကြားဖြစ်ပွားတဲ့လက်နက်ကင်တိုက်ပွဲဟာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရအကြားတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုမှုပြင်ဆင်နေချိန်မှာဖြစ်ပွားလာတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့လပိုင်းတွေကတော့တိုင်းရင်းသားလက်နက်ကင်တပ်တချို့နဲ့အစိုးရတပ်အကြားမှာတပ်နေရာချထားမှုနေမြေစိုးမိုးမှုနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့ဒီရက်ပိုင်းတွေအတွင်းမှာတော့တိုက်ပွဲတွေကိုလုံးဝနီးပါးအထိရှော့ချနိုင်ခဲ့ကြပါတယ်
ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် UMFC ကနေပြီးတော့ KNU ယာယီနှုတ်ထွက်ပြီးလိုက်တဲ့နောက်ပိုင်းဒီ UMFC အတွင်းမှာဘလို့အခြေအနေရှိသလဲဆိုတာတင်ပြပေးခြင်းပါတယ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေပြီးတော့ကရင်အမျိုးသားအစည်းအရုံး KNU နှုတ်ထွက်သွားပြီးတဲ့နောက်ခေါင်းဆောင်တစ်တေနဲ့ပြန်လည်ဖွဲ့စည်းလိုက်ကြပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ရဲ့အဖွဲ့ဝင်အဖြစ်ကနေ KNU နှုတ်ထွက်ခဲ့ရတဲ့အထည်သဘောထားကွဲလွဲမှုတွေကြုံခဲ့ရတဲ့အတွက်အစိုးရနဲ့ဆက်ဆက်ဆွေးနွေးမှုတွေပေါ်ရိုက်ခတ်လာမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။နောက်ဆုံးအခြေအနေကိုတော့မအေးမာကပြောပြပေးပါရှင်
။ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပထမအကြိမ်ညီလာခံကနေကရင်မျိုးသားအစည်းအရုံးယာယီနှုတ်ထွက်သွားပြီးတဲ့နောက်မှာတော့ဗဟိုအလုံးမှုဆောင်အသစ်10ဦးအပါအဝင်ဗဟိုကော်မတီဝင်40ကျော်ကိုပြန်လည်ရွေးချယ်ခဲ့ကြတာပါ။ဒီထဲမှာ KIO ကဒုတိယဗိုလ်ချုပ်ကြီးအင်ဘာလကိုဥက္ကဋ္ဌအဖြစ်ပြန်လည်ရွေးချယ်ခဲ့ကြပါတယ်။ဒုဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရတဲ့ဦးနိုင်ဟန်သာကလျှို့ဝှက်မဲပေးစနစ်နဲ့ရွေးချယ်ခဲ့ကြတာဖြစ်တယ်လို့လည်းပြောပြပါတယ
်။ရွေးချယ်တဲ့မိကတော့မနေ့ကရှုပ်ဝက်မဲစနစ်နဲ့ပဲရွေးကြတယ်လေ
။ဟုတ်ကဲ့
ဖွဲ့ဒီကပေးထားတဲ့ဒီကောင်စီဝင်စီးရင်တဲ့ကအဲ့ဒီမှာဗိုလ်လုံးမှုဆောင်ဖြစ်ရွေးခံမဲ့လူတွေကိုရွေးထုတ်ပြီးတော့ပါလေ။အဲ့ဒီမှာကောင်စီဝင်ပြင်းတဲ့ပါတဲ့လူတွေကနေပြီးတော့မှမဲပေးကြတာပါ
။ညီလာခံကနေ UNFC ရဲ့ဖွဲ့စည်းပုံကိုစဉ်းစားကြတဲ့အခါမှာတော့ KNU ကရင်အမျိုးသားအစည်းအရုံးကတင်ပြမှုတွေနဲ့တခြားအဖွဲ့အစည်းတွေကတင်ပြမှုတွေကထပ်တူမကျတဲ့အတွက် KNU နှုတ်ထွက်သွားရတာဖြစ်တယ်လို့လည်းဦးနိုင်ဟန်သာကဆိုပါတယ်
။ဖွဲ့စည်းပုံကိုကျွန်တော်တို့ညှိနှိုင်းတဲ့နေရာမှာညှိနှိုင်းပြင်ဆင်တဲ့နေရာမှာသူတို့ကတော့ပုံစံတစ်တခုကိုတင်တယ်အရင်လိုကျွန်တော်တို့ဗဟိုလုံးမှုဆောင်တွေဘာတွေပုံစံမျိုးမဟုတ်ဘူးသူကနည်းနည်းဖိုရမ်သဘောဆန်တာပေါ့လေအဲ့ဒါကိုအဖွဲ့အများစုကမကြိုက်တော့နောက်ဆုံးတော့သူတို့တဖွဲ့တဲ့အမြင်မျိုးဖြစ်နေတယ်စူးစီးတဲ့နေရာမှာနော်ကျွန်တော်တို့ကတော့ဒါတန်းတူညီတူပုံစံမျိုးနဲ့စူးစီးတယ်နောက်အခြေခံမူတွေချတယ်ချပြီးတော့အဲ့လုပ်ငန်းစဉ်တွေကိုတော့အားလုံးညှိနှိုင်းပေါ့လေအားလုံးညှိနှိုင်းလက်ခံတဲ့အမူအပေါ်မှာအားလုံးကယက်တည်ရမယ်ဆိုတဲ့အမူပါ
နှစ်ပေါင်း60ကျော်တော်လိုင်းရဲ့အတွေ့အကြုံရှိပြီးတပ်ပေါင်းစုရေးရာကိစ္စတိုင်းမှာဥဆောင်အဖွဲ့အဖြစ်တာဝန်ယူခဲ့တဲ့ KNU အတွက်ဗဟိုအလုံးမှုဆောင်တစ်ဆယ်ဦးထဲမှာနေရာနှစ်နေရာခြံထားပြီးတိုင်းရင်းသားလက်နက်ကိုင်အားလုံးကတော့ KNU ကိုပြန်လည်တာဝန်ယူစေခြင်းကြောင့်ဦးနိုင်ဟန်သာကဆိုပါတယ
်ပြန်လာစေခြင်းနဲ့ကျွန်တော်တို့တိုင်းရင်းသားဘဝသူချင်းချင်းကနေ့အနေထားမှာတကယ်လို့ကျွန်တော်တို့တဖွဲ့စီလှုပ်ရှားမယ်တဖွဲ့စီနိုင်ငံရေးဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့အတွက်ကခွင့်အရေးတွေပါတယ်ရဖို့မသေးချဘူးစူပေါင်းလိုက်တော့မှပဲကျွန်တော်တို့မှာအားတခုလိုဖြစ်တယ်လေ KNU ဆိုတာလည်းအရင်က NDF တို့လိုနော် PAB တို့လိုတပ်ဖွဲ့စုတွေမှတိုင်ခံပြီးတော့တစ်ဖက်ကဥဆောင်တဲ့တာဝန်ကိုလည်းအမြဲတမ်းယူလာတဲ့အဖွဲ့ကြီးလို့ဖြစ်နေတာလေ
KNU အနေနဲ့ UNFC ကနေနှုတ်ထွက်ခဲ့ပေမဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD ပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုပေါင်းပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီနဲ့ဆွေးနွေးမှုတွေကိုဆက်လုပ်သွားမယ်လို့လည်း KNU ကကြေညာချက်ထွက်ပြီးပြောဆိုထားတာပါ UNFC ကတော့ NCCD ဆိုတာကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးခေါင်းဆောင်တွေတာဝန်ပေးထားတဲ့လူတွေနဲ့ဖွဲ့ထားတဲ့အလို့အဖွဲ့တစ်ခုသာဖြစ်တယ်လို့ဆိုပါတယ်အများစုကလည်း UNFC အဖွဲ့ဝင်များဖြစ်ကြပါတယ်အခု UNFC အတွင်းမှာသဘောထားကွဲလွဲမှုတွေဟာတတိုင်းပြည်လုံးအပြစ်ခတ်ရစဲရေးကိစ္စနဲ့တိုင်းရင်းသားတွေရဲ့ညီညွတ်ရေးကိုထိခိုက်နိုင်တယ်ဆိုပြီးမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုရဲ့အထွေထွေအတွင်းရေးမှူးချုပ်ဦးကျော်ထက်ကဆိုပါတယ်
ဒီတစ်လျှောက်လုံးလေ့လာကြရကြည့်မယ်ဆိုလို့ရှိရင်
tua baga. Idro di nyai sore zagalong tu misa lola zrega. Tua guru tabang zuri ne. Sekarang juga ni canda ada isi lau. Dan nampak cara macam UNFC ni jumbo ane UNFC tu, di mana bibi tu lah macam tu. Turu luji ngagaroh, turu kalau UNFC, tiap dua bila mah, terpakai je ni, turu kalau macam tu, no, tuhaga buat cai dah wajah, turu ah. UNFC kalau alam tu 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 ni ni, bangun sukan dah le kacaroh, terpakai wajah, suah baga ni bila mah, turu luji ni pungsan ni, usah tu macam tu kisah lor. ตัวหางดาตุกุลเช่นนี้แล้วเคียนยูก้ายูเอ็นเอฟซีมาบางวันนี้ไม่ใช่เราสูรุษเชนอ่ะฉะนั้นเทนเนอร์ที่พี่ลงที่ขยายเซสูเร่ติดไปแล้วฉะนั้นเทนเนอร์ที่ว่าเนี่ยมันโหดอยู่ฉะนั้นเราอยู่สายเกี่ยวกับเคียนยูว่ายูเอ็นเอฟซีมาผู้บริหารมีสิ่งเหล่านี้รู้กันอยู่เนี่ยตัวเองเอารูปตัวมันสูรุษเชนอ่ะแต่ในด้านนี้ที่เราอยู่สูร่ติดไปแล้วฉะนั้นเทนเนอร์
UNFCညီလာခံအတွင်းမှာအဖွဲ့ဝင်အသစ်တွေမရှိပေမဲ့ဆက်ဆက်အဖွဲ့စည်း၅ဖွဲ့ဆိုပြီးအင်အားထပ်တိုးလာပါတယ်ဒီထဲမှာကရင်လက်နက်ကိုင်နှစ်ဖွဲ့နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေလည်းပါဝင်ပါတယ်ရှင်
တော်ရရှင်များရှင် မြန်မာနိုင်ငံမှာပြည်ရင်းငြိမ်းချမ်းရေးရောင်နေတန်းလာနေပြီလို့ဆိုရမယ့်အချိန်မှာ တိုင်းရင်းသားတချို့အကြားနေမြေပြဿနာအငင်းပွားမှုတွေနောက်တိုင်းရင်းသားမဟာမိတ်တွေအကြားမှာမူပိုင်းဆိုင်ရာကွဲလွဲမှုတွေနဲ့သဘောထားမတိုက်ဆိုင်မှုတွေပေါ်ထွက်လာနေပါတယ်ဒီဖြစ်ရပ်တွေဟာငြိမ်းချမ်းရေးဖြစ်စဉ်အပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲဆိုတော့တောရရှင်တို့ရဲ့အမြင်ကိုလာမယ့်စနေနေ့ည၈ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဆွေးနွေးလိုသူတွေကျမတို့စီ လေးဖြစ်ပြီး fax နံပါတ်က2323829992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ဓာတ်ရိုက်ပါဝင်မဆွေးနှီးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုလိုရှင်းရေးသားပြောကြပြီး mp3 အတန်ဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးချဖို့ကိုသောရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါရရှင
်လာမယ့်စနေညဒိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးချဖို့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့တောင်တရုတ်ပင်လယ်အရေးနောက်ဆုံးရအခြေအနေတင်ပြပေးခြင်းပါတယ်တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတင်းမာလာခဲ့တာကိုလျှော့ချနိုင်မှု VNN အနေနဲ့တရုတ်နိုင်ငံကိုအစ်စ်မြင့်အရာရှိတူပြီးခဲ့တဲ့အပတ်ကဆေလွတ်ခဲ့ပါတယ်ဗီယက်နမ်ကမ်းလွန်ရေပြင်မှာတရုတ်ရေနံတူးစင်တစ်ခုလွန်ခဲ့တဲ့3လကလာပြီးတော့ချသွားပြီးတဲ့နောက်လူအသေးအကျဉ်ရှိတဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်ဒီနှစ်နိုင်ငံဆက်ဆံရေးထိခိုက်ခဲ့ရတာပါအခုတော့ဒီတရုတ်ဗီယက်နမ်ဆက်ဆံရေးပြန်ပြီးတော့ကောင်းမှုနှစ်ဖက်စလုံးကကြိုးပမ်းနေကြတာကို VOA သတင်းတော် Mariani Brown ကတင်ပြပေးထားတာကိုကိုဝင်းမင်းကပြောပြပေးပါရှင
်ဟုတ်ကဲ့ပါဗီယက်နမ်ကွန်မြူနစ်ပါတီအစ်စ်မြင့်အရာရှိကြီးရဲ့ဒီခီးစဉ်ကြောင့်ဒီနှစ်နိုင်ငံအနေနဲ့လရွေချီတင်းမာလာခဲ့ရတာကနေဆက်ဆံရေးပြန်ပြေးပြလာဖို့ကြိုးပမ်းမှုတွေဟာအလားအလာကောင်းနေတယ်လို့သုံးသပ်နေကြပါတယ်။တရုတ်နိုင်ငံနှစ်ရက်ကြာခီးကနေဗိုလ်တူးနေမှာပြန်လာတဲ့ဗီယက်နမ်ကွန်မြူနစ်ပါတီပေါ်လစ်ဗီရိုအဖွဲ့ဝင်လီဟွန်အန်ဟာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာသမ္မတရှီကအိမ်နီးချင်းတွေဆိုတာအဝေးကိုရွှေ့သွားလို့မရဘူးဒါကြောင့်တနိုင်ငံနဲ့တနိုင်ငံဆက်ဆံရေးကောင်းဖို့ဆိုတာနှစ်နိုင်ငံလုံးရဲ့အကျိုးစီးပွားဖြစ်သွားတယ်လို့ပြောခဲ့တာကိုတရုတ်ဆိုးရပိုင်ရှင်းဝါသတင်းမှာဖော်ပြခဲ့ပါတယ် VN နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလီဟိုင်ဘင်းကလည်း VN နဲ့တရုတ်တို့ဟာတည်ငြိမ်တဲ့ဆက်ဆံရေးလမ်းကြောင်းပေါ်ရောက်ဖို့တိုးမြှင့်လှုပ်ဆောင်သွားမယ်လို့ဟနွိုင်းမှာလုပ်တဲ့ပြီးခဲ့တဲ့ဘက်ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်
သူ VNN လို့ပြောခဲ့တာကနှစ်ဖက်လုံးအနေနဲ့တန်တမာရေးကာကွယ်ရေးလုံခြုံရေးစီးပွားရေးကုန်သွယ်ရေးဥပဒေကျင့်သုံးရေးနဲ့လူသားချင်းစာနာရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်တာတွေတိုးမြှင့်သွားမယ်လို့ဆိုတာပါတကယ်တော့ VNN ဘက်ကလည်းသူပိုင်တယ်လို့ဆိုတဲ့ရေးပြင်မှာမေလတုန်းကတရုတ်ရေနံတူးစင်လာချထားခဲ့တာကြောင့်ဒီတောင်တရုတ်ပင်လယ်အတွင်းကကျွန်းတွေပိုင်ဆိုင်မှုဆိုင်ရာအငင်းပွားတာတွေပိုတင်းမာလာခဲ့ပါတယ်ဒါတွေကြောင့်VN နိုင်ငံအတွင်းကဆက်မှုစုံတွေမှာတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတရုတ်လူမျိုးတည်ဆုံမှုနဲ့စီးပွားပြတ်မှုတွေတွေ့ကြုံခဲ့ရပါတယ်။တရုတ်ဘက်ကတော့တိုင်ဖုန်းမုန်တိုင်းမဝင်ခင်ဇူလိုင်15ရက်နေ့မှာဒီရေနံတူးစင်ကြီးကိုပြန်ရှုပ်သိမ်းပေးခဲ့ပါတယ်။အဲဒီတော့ အခုအဲနဲ့တရုတ်ခီးစဉ်ဟာဒီပင်လယ်ရေပိုင်နဲ့ပေါ်နှစ်နိုင်ငံကြားလွန်ဆွဲပွဲရဲ့ပထမပိုင်းသာဖြစ်တယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကပမောခကားတေယာကထောက်ပြလိုက်ပါတယ
် We're seeing other lower level people explore.
ခုလိုသွားခဲ့တာကြောင့်လမ်းကြောင်းတွေပွင့်သွားတယ်လေ။ပြီးတော့တခြားအောက်ခြေအဆင့်နေရာလည်းသဘောတူနိုင်တာတွေကိုတီးခေါက်နေကြတယ်ဗျ။တရုတ်ဘက်ကတောင်းပန်မှုကိုလက်ခံခဲ့တယ်။နှစ်ဖက်လုံးကတော့များများဆဆရှော့ပြရတာမျိုးမဟုတ်ပဲဒီပြဿနာကိုကျော်လွှားသွားနိုင်ဖို့ကြိုးပမ်းနေကြတယ်ဗျ။
တကယ်တော့ American ပူးတွဲစေဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီး Martin Dempsey ပါဝင် American အစ်မအရာရှိများစွာ Vienna ကိုသွားလည်ခဲ့တာကြောင့်ဗီယက်နမ်အနေနဲ့အိန္ဒိယနိုင်ငံကြီးရန်ကနေကာကွယ်ဖို့အမေရိကန်နဲ့ပုံမနိကတဲ့ဆက်ဆံရေးထူထောင်လိုတယ်လို့သုံးသပ်နေကြပါတယ်။ဒါအပြင်အိန္ဒိယနိုင်ငံခြားရေးဝန်ကြီးကလည်းသွားလည်ခဲ့ပြီးသမ္မတပရဏတ်မကတ်ဂျီကိုတိုင်လည်းဒီလကုန်ပိုင်းဗီယက်နမ်သွားဖို့ရှိနေပါတယ်။ပြီးခဲ့တဲ့လကအမေရိကန်အထက်လွှတ်တော်အမတ်ဂျော်မက်ကိန်းဗီယက်နမ်ကိုရောက်စဉ်မှာဗီယက်နမ်ကိုလက်နက်ရောင်းချမှုကန့်သတ်ထားတာရှော့ပေးဖို့ဖြစ်နိုင်ကြောင်းပြောခဲ့ပါသေးတယ်။ဒါအပြင်ဗီယက်နမ်အနေနဲ့တရုတ်နိုင်ငံနဲ့ရှင်ဆွေးနွေးနိုင်ဖို့အခြားနိုင်ငံပေါင်းစုံနဲ့ဆက်ဆံရေးကောင်းအောင်လုပ်နေတာဖြစ်တယ်လို့ပမောက္ခတေယာကဆက်ပြောပါတယ
် China keeps warning them about moving too close to the US
ဗီယက်နမ်အနေနဲ့အမေရိကန်ဘက်အရန်ကတ်မသွားရအောင်တရုတ်ဘက်ကတော့ဆက်ပြီးသတိပေးနေတယ်ဒါပေမဲ့ခုလိုသတိပေးတာကြောင့်ဂျပန်နဲ့တွဲလို့ရမှာတွေရပ်မသွားပါဘူးဗျတွဲလို့ခဲ့ပြီးတာတွေလည်းရှိနေတယ်လေအိန္ဒိယဘက်ကဒီဘွဲမှာဝင်ကစားခြင်းနဲ့ဆိုရင်လည်းလက်တွဲဖို့နောက်တွန့်စီမှာမဟုတ်ဘူးဗျ
တကယ်တော့အဲရဲ့ဒီတရုတ်ခီးစဉ်ပေါ်အများကအကောင်းမြင်ထားချပေမဲ့သတိထားစောင့်ကြည့်မှုတွေလည်းရှိနေပါတယ်ဗီယက်နမ်ရေးကျွမ်းကျင်သူဟောင်ကောင်ကစစ်တီတက္ကသိုလ်ဗမောက္ခဂျိုနာသန်လန်ဒန်ကအခုလိုဆက်ဆံရေးပြန်ကူစားနေတာပေါ်ယုံကြည်မှုအဖြစ်နဲ့ပြောဖို့မဖြစ်နိုင်သေးဘူးဒီနှစ်နိုင်ငံဆက်ဆံရေးရှိတဲ့အနေအထားပြန်ရောက်နေပြီလို့ VNN ဘက်မှာယူဆတဲ့သူတူတယောက်မှမရှိသေးဘူးလို့ဆိုပါတယ
်။ After all this was a representative not of
နောက်ဆုံးကြတော့ဒီခီးစဉ်က VNN နိုင်ငံကိုစားသွားတာမဟုတ်ဘူးလေ။ VNN Communist Party အထွေထွေအတွင်းမှုအနေနဲ့သွားခဲ့တာဗျ။ပြီးတော့တရုတ်ဘက်ကလုံနေပုံကလည်းအပြောတစ်မျိုးအလုပ်တစ်မျိုးဖြစ်နေတာတွေ့နေရတယ်လေ။ VNN ဘက်ကလည်းဒီအချက်ကိုသိထားပါတယ
်။ပမောခလန်ဒန်ကဆက်ပြီးတရုတ် VNN ဆက်ဆံရေးမှာအခြေခံဖြစ်နေတာကဆွေးနွေးနေတာတွေကတကားပိတ်လုံနေကြတာဆိုတော့ဘယ်အခြေအနေကိုရောက်နေပြီဆိုတာအတက်ပြောဖို့မဖြစ်နိုင်သေးဘူးလို့ဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သတင်းလွှာတွေကတော့ဒီလောက်ပါပဲဒီခုထုတ်လွှင့်ပေးနေတဲ့မြန်မာပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲရေဒီယို VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကို Asia Set 7ဘန်းကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုကိုအောင်ကတင်ပြပေးပါမယ်ရှင
်။အမေရိကန်သတင်းတော်တရားကိုကောင်းချက်ကွန်မြူလိုက်တဲ့အစ္စလာမစ်နိုင်ငံတော်အဖွဲ့စစ်သေးကြရရဲ့လူရဲဟာရက်ဆက်ကြံကြုတ်တဲ့အကြမ်းဖက်မှုတရားဖြစ်တယ်လို့အမေရိကန်သမ္မတဦးဘာမားကပြောဆိုလိုက်ပါတယ်။စတီဗင်ဆော့လော့ဖ်ကိုလို့အမေရိကန်နိုင်ငံသားတွေကိုတပ်ဖြတ်သူတွေဟာနောက်ဆုံးမတော့ရှုံးနဲ့သာရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့ဒီကနေ့အက်စတိုးနီးယားနိုင်ငံကိုရောက်ရှိနေတဲ့သမ္မတဦးဘာမားကသတင်းတောက်တွေကိုပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုနိုင်ငံကဘာကြီးဟာသူတို့တွေရဲ့ဒီကြမ်းဖက်မှုတွေကိုယွန်ရှာဆက်ဆုပ်မိပြီးကြောက်ရွံ့မှလည်းမဟုတ်ဘူးဆိုပြီးပြောဆိုပါတယ်ဘော်တစ်ဒေသကိုစစ်လေယာဉ်နဲ့ထပ်မံဆီလွတ်မဲ့အစီအစဉ်ကိုသမ္မတဥဘာမားကကြေညာလိုက်ပါတယ်ယူကရိန်းနိုင်ငံမှာရုရှားရဲ့စစ်ရေးအရဝင်ရောက်ဆွတ်ဖက်မှုတွေနဲ့အတူဘော်တစ်ဒေသနိုင်ငံတွေကိုပါရုရှားကချင်းချောက်လာနိုင်တဲ့အခြေအနေတွေကြောင့်ဒီနိုင်ငံတွေဘက်ကရည်တည်မှုကိုပြသဖို့အခုလိုကြိုးစားလိုက်တာဖြစ်ပါတယ်ယူကရိန်းရှိဘက်ချမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအပြစ်ခတ်ရပ်ဖို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားသဘောတူညီမှုရခဲ့ပြီလို့ယူကရိန်းသမ္မတရုံးကသတင်းထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒေသရင်းတိုက်ပွဲတွေကတော့ချက်ချင်းရဆဲသွားနိုင်တဲ့အနေအထားမျိုးမှာမတွေ့ရသေးပါဘူး။ပူတင်ကနေကထုတ်ပြန်တဲ့ယူကရိန်းသမ္မတရုံးရဲ့ကြေညာချက်ထဲမှာဖုန်းနဲ့ဆွေးနွေးမှုအတွင်းနှစ်နိုင်ငံခေါင်းဆောင်တွေဟာရေရှည်အပြစ်ခတ်ရဆဲရေးအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းဖော်ပြပါတယ်။နောက်ပိုင်းမှာတော့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးယူကရိန်းသမ္မတရုံးကပြင်ဆင်ခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဖူးနေ့ညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမအေးတန်တာကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Rushy Smith ဖြစ်ပါတယ်ရှင်။ဒီညအစီအစဉ်မှုကကျမဆုမမ။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါနော်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.